ဗာတီကန်ကခန့်အပ်ထားတဲ့မြန်မာနိုင်ငံရဲ့ပထမဆုံးကာတီနယ်ကက်သလစ်ဂိုဏ်းချုပ်ချားလ်စ်မွန်ဘိုကအပြည်ပြည်ဆိုင်ရာအနေနဲ့မြန်မာပြည်သူတွေကိုအပြစ်ပေးအရေးမယူဖို့တိုက်တွန်းတဲ့စာတစောင်ကိုဒီဇင်ဘာလ1ရက်နေ့မှာထုတ်ပြန်ရေးသားလိုက်ပါတယ်။မြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကရိုဟင်ဂျာတွေပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီး OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ကိုစား ICJ ကုလသမဂ္ဂတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကတရားစွဲဆိုခဲ့တာပါ။ကာတီနန်ချားမောင်ဘူဟာလက်ရှိအာရှခရီးယန်ဖုံးတော်ကြီးများကွန်ဖရင့်ရဲ့ဥက္ကဋ္ဌဖြစ်ပြီးမြန်မာနိုင်ငံအပေါ်အပြည်ပြည်ဆိုင်ရာရဲ့ပိတ်ဆို့အရေးယူမှုတွေကြားရောက်လာမှာကိုစိုးရိမ်တယ်လို့ပြောပါတယ်။ချားမောင်ဘူကစစ်စိုးရလက်အောက်မှာအရှိတောင်အာရှရဲ့အစင်းရဲဆုံးနိုင်ငံဖြစ်လာတဲ့မြန်မာနိုင်ငံအရေးကိုပူပင်နေတာပါ။တကယ်တမ်းဥပဒေမဲ့လူအခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့အပြည်ပြည်ဆိုင်ရာကိုအားပေးပါတယ်လို့ပြောပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကနေဒါနိုင်ငံရောက်ကရင်အမျိုးသားတူဖြစ်တဲ့စလုံဖန်းကအရေးယူခံရတဲ့ကိစ္စဟာကောင်းပါတယ်လို့ပြောပါတယ်
။ကျွန်တော်တို့ဗမာပြည်ရဲ့သမိုင်းမှာအခုလိုစစ်ခုံရုံးတရတဲ့ကြောက်ဟာတကယ်ဖြစ်မှန်တဲ့စစ်ရာဇဝတ်မှုရှိကြောက်ပဲဒီလိုကိုယ်ဆိုင်ရတာပေါ့နော်။ဒီဒီအတွက်ကျွန်တော်တို့ဝန်တန်ရမှာပေါ့ဘာဖြစ်လဲဆိုတော့ဒီဗမာပြည်ပြည်သူပြည်သားတွေအတွက်ကောင်းတယ်တိုင်းသားတွေအတွက်ကောင်းတယ
်အလားတူပဲအမေရိကန်ပြည်ထောင်စုရှိကချင်ညီညွတ်ရေးအဖွဲ့က M2 အောင်ပြောတာက
မြန်မာပြည်သူပြည်သားတွေကိုဒုက္ခရောက်စေမဲ့ရည်ရွယ်ချက်မဟုတ်ဘူးဆိုတာပဲကျွန်တော်အနေနဲ့အဲ့လိုမျိုးနားလေသဘောပေါက်ထားတယ်ပေါ့နော်ဒါကြောင့်မလို့ပိတ်ဆို့မှုအေးအေးယူမှုတွေဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီပိတ်ဆို့အေးအေးယူမှုတွေကစစ်ဘက်ဆိုင်ရာနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်ကျွန်တော်တို့ FFM ကလည်းဒီ report တွေထုတ်ထားတယ်ဆိုတော့အဲ့ report ထဲမှာပါတဲ့ company တွေလည်းအကုန်လုံးပါတယ်စစ်တပ်နဲ့ဆက်နွယ်ပြီးတော့မှလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေအဲ့ဒါတွေကိုပဲပိတ်ဆို့မယ်အေးအေးယူမယ်ဆိုတာကိုကျွန်တော်တို့နားလည်ထားတယ်ဒါကြောင့်မလို့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့မှတော့ကျွန်တော်အနေနဲ့တော့တည်သူတွေအတွက်တော့ထိရောက်ထိမယ်လို့မထင်ဘူးပေါ့နော်
တစ္ဆေနော်ဝေးနိုင်ငံရောက်နန်းကြည်အေးကလည်းအခုလိုအေးအေးယူမှုတွေကြောင့်ပြည်သူတွေအနေနဲ့ထိခိုက်မှုမရှိနိုင်ပါဘူးလို့ပြောပါတယ်
။ကျွန်မအနေနဲ့ကတော့ကျွန်တော်ပြည်သူကိုထိခိုက်နိုင်တယ်အပိုင်းမှာတော့ကျွန်မကတော့မမြင်ဘူး။ဒီလိုမျိုးဆွဲချင်အပြစ်တာကကျွန်မတို့ရဲ့သဘောထားအရဆိုလို့ရှိရင်ဒါတော့စုလုပ်လို့ဆွဲတာမဟုတ်ဘူးလေဒီဟာကစစ်တပ်ကလုပ်ခဲ့လို့ဆွဲတဲ့ဟာတွေ့ကြောင်မလို့ဒါပတ်တည်းကလုပ်တဲ့ဟာတွေကိုကဘာကသိသွားအောင်ဘယ်လိုခေါ်မလဲပထမချက်လည်းအနေနဲ့သွားတာပြည်သူတွေအတွက်ကတော့ခတိခိုက်မယ်ဆိုတာကတော့ကျွန်မတယောက်တည်းအတွက်အနေနဲ့ကတော့မထင်မိဘူးရှင့
်နော်ဝေးနိုင်ငံကနန်းကြည်အေးပြောပြသွားတာပါကာတီနန်ချားလ်စ်မောင်ဘိုကိုယ်တိုင်ကလည်းအခုနှစ်အတွင်းအမေရိကန်သမ္မတနဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံမှာဘာသာရေးအရခွဲခြားမှုတွေလူမျိုးရေးခွဲခြားမှုတွေရှိတယ်ဆိုတော့တင်ပြမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ